ရဲဘော်များနဲ့မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ကဗျာဆရာနဲ့နိုင်ငံရေးအကြောင်းပဲဖြစ်ပါတယ်တကယ်တော့ကဗျာဆရာနဲ့နိုင်ငံရေးသမားဟာအလုတ်သဘောအရတခြားစီပါဒါပေမဲ့နိုင်ငံရေးသမားကကဗျာနဲ့ကင်းဝေးခြင်းရင်ရနိုင်ပေမဲ့ကဗျာဆရာတော့နိုင်ငံရေးနဲ့ကင်းဝေးခြင်းရင်ပြည်သူနဲ့လည်းကင်းဝေးသွားမှာပဲဖြစ်ပါတယ်နိုင်ငံရေးဆိုတာပြည်သူအရေးပဲမဟုတ်ပါလားကဗျာဆရာတွေဟာရေမြေတောတောင်အကြောင်းအမုံအချေအလွန်အဆွေးအကြောင်းစသဖြင့်ရေးသားလေးရှိပါတယ်ဒါပေမဲ့ရန်ဖန်ရန်ခါလာဖြစ်ပြီးတော့ဘဝတစ်ချောင်းလုံးမှာတော့ပြည်သူအရေးဟာနိုင်ငံအရေးဖြစ်တဲ့အတွက်ကြောင့်ပြည်သူနဲ့အတူခံစားရေးဖွဲ့ကြရမှာပဲဖြစ်ပါတယ်ခေတ်တည်းမြန်မာစာပေသမိုင်းမှာဆရာကြီးတခင်ကိုယ်တော်မိုင်းဟာအကြီးမြတ်ဆုံးကဗျာဆရာကြီးဖြစ်ပါတယ်ဆရာကြီးဟာအသက်ချိန်နှစ်ရွယ်မှာပမာပရင်ပါတော်မူသွားတာကိုမြဝါထင်ထင်တွေ့မြင်လိုက်ရကလေးကနိုင်ငံရေးစိတ်ဓာတ်ဝင်စားခဲ့ပြီးတော့အမျိုးသားလွတ်မြောက်ရေးတိုက်ပွဲကာလမှာဒုဗမာအစည်းအရုံးလိုနိုင်ငံရေးအဖွဲ့အစည်းမှာတောင်းပါဝင်ဥဆောင်ခဲ့ပါတယ်လက်တွေမှာတော့ကဗျာနဲ့ပဲတိုက်ပွဲဝင်ပါတယ်လွတ်လပ်ရေးရပြီးတော့လည်းပြည်တွင်းစစ်မီးကြီးလောင်မြိုက်လာခဲ့ပါတယ်ကပ္ပစစ်မီးလျံလောင်မြိုက်တာလည်းခံစားလိုက်ရပါတယ်ဒါကြောင့်ဗမာငြိမ်းချမ်းရေးနဲ့ကပ္ပငြိမ်းချမ်းရေးအတွက်တသက်လုံးဆောင်ရွက်သွားခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးသမားကြီးအနေနဲ့ထက်ကဗျာဆရာကြီးအနေနဲ့ပဲသာပေရေးဖွဲ့ရင်ဥဆောင်လှုပ်ရှားခဲ့တာဖြစ်ပါတယ်။ကိုလိုနီခေနှောင်းပိုင်းနဲ့လွတ်လပ်ရေးခေတ်ဦးမှာဆရာတော်ကြီးနဲ့ဆရာမင်းတို့ဝင်အမည်ရှိခေတ်စန်းစာဆိုကြီးနှစ်ဦးကကဗျာခေတ်ကိုဥဆောင်ခဲ့ပါတယ်။ဘိုလ်ချုပ်အောင်ဆန်းတို့ဒီတို့ဥပချိုးတို့မကွဲလွန်မီကာလမှာဆိုရင်အတွင်းဝင်ကျုံမှာလှုပ်ရှားခြင်းများဝိုင်းဝန်းလှုပ်ဆောင်ပေးခဲ့ကြပါတယ်။ရှစ်လေးလင်းလိုအလွန်ရေးကြီးတဲ့နိုင်ငံရေးလှုပ်ရှားမှုကြီးနဲ့ကြုံတော့ဆရာတော်ကြီးကမကြမ်းမမာဖြစ်ပြီးကွယ်လွန်သွားခဲ့ပါတယ်။ဆရာမကွယ်လွန်မီအတွင်းမှာဒီမိုကရေစီဆန္ဒပြလက်မှတ်ကောက်ခံတော့ဆရာနှုတ်ဦးလုံးလိုက်လဲဝန်တော်စာနဲ့လက်မှတ်ရထုတ်ခဲ့ကြပါတယ်။ဆရာမင်းသူဝင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝင်ရောက်ပြီးအမှတ်ဖြစ်နေတော့ရွေးခံခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြည်စလွတ်လပ်ရေးခေတ်ဦးဟာနိုင်ငံတည်ထူထောင်ရတဲ့ကာလဖြစ်ပါတယ်။နိုင်ငံတည်တွေစာပေတည်လိုအပ်ချက်အရကဗျာဆရာကြီးတကုံတာယာဟာတာယာမဂဇင်းထူထောင်ပြီးစာပေတည်ပြည်သူစာပေအလံကိုလွတ်တင်လှုပ်ရှားခဲ့ပါတယ်ဆရာတာယာဟာသက်ငန်းနေရွယ်ကလေးကတကုံမဂဇင်းမှာဒုဗမာစီယုံပွဲကဗျာကိုရေးဖွဲ့ခဲ့ပါတယ်တက္ကသိုလ်ရောက်တော့တခင်နုတခင်အွန်ဆန်းတခင်ပါဟိန်တခင်ပါဆွေတခင်လှဖေကိုပိုလက်ရာတို့အပြင်ပြင်ပမှာတကင်တန်းထွန်းတို့တို့နိုင်ငံရေးသမားများနဲ့လည်းပေါင်းတင်ဆက်တွေ့ပြီးကွန်မြူနီဝါရကိုစိတ်ညှပ်ခဲ့ပါတယ်။နောက်ပိုင်းမှာဆရာကြီးတခွန်ကတော်မိုင်းဦးဆောင်နဲ့ပြည်တွင်းငင်းညာရေးကပ္ပငင်းညာရေးလှုပ်ရှားမှုတွေမှာဒုတိယဥက္ကဋ္ဌဖြစ်ပါဝင်လှုပ်ရှားခဲ့ပါတယ်။ဆရာတခွန်တာယာဟာခွတ်တော်လန်တူရစင်အလန်ဂျိုးပြူလန်တို့ကိုလက်တွေ့ကန်ဆောင်လွှတ်ထူခဲ့သူဖြစ်ပါတယ်။မျက်မှောက်ခေတ်မှာရှစ်လေးလုံးရေးတော်ပုံကြီးဟာအကြီးဆုံးနိုင်ငံရေးမုံတိုင်းကြီးဖြစ်ပါတယ်။ကေမိုကြီးအောင်ကိုလေးမုံရအောင်ရှေအောင်ဝေးစတဲ့ကဗျာဆရာကြီးငယ်မကြံအားလုံးပါဝင်လှုပ်ရှားခဲ့ကြပါတယ်။ကဗျာဆရာတွေဟာနိုင်ငံရေးကိုစိတ်မဝင်စားရင်အလိုလိုနေရင်သူ့ဘာသာနောက်တန်းကိုရှိုးဝင်သွားရမှာပါပဲ။နိုင်ငံရေးဟာကဗျာဆရာအပါဝင်တပြည်လုံးရဲ့အရေးမဟုတ်ပါလား။ကဗျာဆရာတွေဟာနိုင်ငံရေးပါတီတစ်ခုခုမှအမြဲပါဝင်လှုပ်ရှားခြင်းမလုပ်တော့မှအရေးကြုံရင်နိုင်ငံရေးမှာရှေ့တန်းကပါဝင်ဆောင်ရွက်မြဲပါကလားလို့အမှန်ကောက်ချက်ဆွဲလိုက်ပါလေဒါပေမဲ့ကဗျာအမှုပညာတတ်မပါပဲနိုင်ငံရေးကဗျာရေးဖွဲ့ရင်တော့လေနိုင်ငံရေးဝါဒပြန်ကြောညာစာပဲဖြစ်ပါလိမ့်မယ်ဒါလေကဗျာစာရဲ့ကြာဆုံးခြင်းတစ်မျိုးပါပဲလို့သင်ခန်းစာယူနိုင်ကြပါသေးတယ်ကျွန်တော်မောင်စွာကြီးပါခင်ဗျာ